အမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကင်ဟာအရှေ့တောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့မြန်မာအရေးအပါဝင်ဒေတာရင်းကိစ္စတွေကိုလာမဲ့သတင်းပတ်တစ်ခုလုံးအွန်လိုင်းကနေတွေ့ဆုံဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံသားရွေးဌာနအကြီးတန်းတာဝန်ရှိသူတို့ကစနေနေ့မှာပြောပါတယ်။အမေရိကန်နိုင်ငံသားရွေးဝင်ကြီးဘလင်ကင်တက်မဲ့အွန်လိုင်းအစည်းအဝေးတွေအတွင်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တွေလည်းပါဝင်လာမှာဖြစ်ပေမဲ့စစ်ကောင်စီရဲ့တာဝန်ရှိသူတွေကိုအတိအမှတ်ပြုတာချက်စစ်ကောင်စီကိုသတင်းစကားပေးဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။မြန်မာစစ်ဗိုလ်ချုပ်တစုရဲ့ဆိုးရွားတဲ့လုပ်ရက်ကြောင့်တော့အာဆီယံကိုအမေရိကန်ကစွန့်ခွာမှာမဟုတ်ဘူးလို့လည်းအဲ့ဒီအရာရှိကပြောပါတယ်။စစ်ကောင်စီကိုဆန့်ကျင်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေထိတွေ့ဆက်ဆံမှုရှိကြောင်းလည်းထပ်လောင်းပြောပါတယ်။လာမယ့်သတင်းပတ်အတွင်း9ရက်ဆက်တိုက်အွန်လိုင်းကနေအစည်းအဝေးတက်မဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတခြားနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေရဲ့နှစ်ပတ်လည်နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ပါတဲ့မဲခေါင်မြေအောက်ပိုင်းနိုင်ငံများတီးခြားအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။အရှေ့တောင်အာရှဒေသအရေးအမေရိကန်ရဲ့ခိုင်မာမှုကိုထင်ထင်ရှားရှားပြသမှုလည်းဖြစ်ပါတယ်လို့အမည်မဖော်တဲ့နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူက Reuters သတင်းအေဂျင်စီကိုပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကအရှေ့တောင်အာရှနိုင်ငံတွေကိုလာမဲ့သတင်းပတ်အလဲပိုင်းလောက်မှာ COVID-19 ကာကွယ်ဆေးအလုံးရေ23သန်းလှူဒါန်းဖို့ရှိနေတဲ့အထက်ဆရာနာတင်ခံရတဲ့မြန်မာနိုင်ငံတော့မပါဝင်ပါဘူးရှင်။